ဟုတ်ပါတယ်ဒီလိုလမ်းနေဖောက်ဖို့အတွက်အစိုးရအနေပြီးတော့သူတို့စီမံကိန်းတွေချတယ်ဒီနေရာလမ်းပေါ့နော်ဒီလမ်းကြောကိုဒီလမ်းဖောက်တဲ့နေရာကိုဘယ်လိုရွေးချယ်ပါလဲဟိုလမ်းခိုင်ခိုင်ခန့်ခန့်ဖြစ်အောင်လို့ပေါ့နော်ဘာကိုဦးစားပေးပြီးတော့ကြည့်ရပါလဲ
now paper le di kwezo hari tari ya hu guideline ni shi ba le guideline so a jino di ma ro American Association of the Civil State Highway Association body as to look over le ai ya ni bat mat tha le jino poun san tai belaw kwe ya me belu poun san ne kwe ya me the ya belu twa lu ya de bi ba nya belaw the ya kwe lu ya de si a ra di ko chi pi do jino ru a line chin ya a the sei bo le di alignment ko te ya ba ai alignment ya ba le so top of the pavement bo le အဲ့တော့မူဒီမှာကျွန်တော်တို့ဒီဖြတ်သွားတဲ့နေရာတွေမှာမြင်းတဲ့နေရာတွေရှိလို့ရှိတယ်ပဲမြင်းတဲ့နေရာမြေကြီးကို cut လုပ်ပေါ့ဟိုနေသွားတဲ့နေရာမှာကြောက်လဲမြေကြီးထပ်ဖို့ပေါ့အဲ့ထပ်ဖို့ပြီးနောက်ဆုံး final ဖြစ်တဲ့ line ရဲ့ line ဟာသို့ရသူတတ်မှတ်တဲ့ line အတိုင်းရှိဖို့ဒါကျွန်တော်တို့အဲ့လိုတည်ဆောက်ရပါတယ်ဒီရေသွားရေလာပေါ့လေလမ်းထားပြီဆိုတဲ့ကွာကျွန်တော်တို့ပတ်ဝန်းကျင်မှာရှိတဲ့ drainage system ကိုကျွန်တော်တို့ကဖနာဆုံးလေ့လာရပါသေးတယ်ခြေဟာဒီလမ်းရဲ့ဟိုဘက်ဒီဘက်ဘယ်လိုဖြတ်သွားပြီလဲဒါမှမဟုတ်လည်းဒီလမ်းပေါ်မှာများရေကပြန်ပြီးစီးလာမလားအဲ့လိုပုံစံတွေကြည့်ပြီးတော့ကျွန်တော်တို့ဟို training system မြောင်းတူပြည်စင်းနဲ့အတူအောက်ကနေပြီးတော့ကားပတ်ခံပြီးတော့ရေးတွေဟိုဘက်ဒီဘက်လွှဲပြီးတာလွှဲပြီးပေါ့လေအဲ့လိုမျိုးတွေကိုလုပ်ပြရပါတယ
်ဆိုတော့လမ်းကိုလမ်းကျောကိုရွေးတဲ့အခါမှာအောက်ခံမြေလွှာ
အဲ့ဒါရေးကြည့်ပါတယ်နော်အောက်ကမြေလွှာကောင်းကောင်းမလို့ residual swine now transport as swine no residual swine ဆိုတော့ငကူအောက်ကရှိတဲ့ကြောက်သားနေ weathering ဖြစ်ပြီးတော့ဒီဖြစ်တဲ့ swine ပေါ့လေဒီ swine မျိုးကတော့အောက်ခံတောင်းနေတဲ့မျိုးပုံမရှိပါတယ်ဆိုတော့သူ့ပုံမှာဆောက်လို့ရှိရင်ကျွန်တော်တို့ကလမ်းနေရာပို့ပြီးတော့ကောင်းမှာပါတယ် transport wise ဆိုတော့ကျွန်တော်တို့ဒီရှုံးမြေပေါ့လေအဲ့ဒီမြေကြီးပေါ်ကြတော့ကားလမ်းရဲ့တောင်းနေမှုရအောင်လို့ကကျွန်တော်တို့ view ဆိုက်ရပါတယ်မြေလိုအစ်စ်တွေချိုးနေရတယ်ပြန်လဲပြန်ဖိုးရတယ်ရှိပါတယ်ဆိုတော့ပတ်စံနဲ့ပို့ကုန်တာပေါ့လေဆိုတော့မြေသားအောက်ခံကောင်းတဲ့နေရာ region မှာဆိုလို့ရှိရင်ပတ်စံကုန်တက်တာလေဒီ strength ကိုလမ်းရဲ့တောင်းနေမှုရရှိဖို့အတွက်ကိုအဲ့ဒါအင်တာမဟုအဆင်ပြေတယ်ပေါ့လေ transport တဲ့ swine နေရာကြီးကြတော့ကကျွန်တော်တို့ကနေပြည်သားတွေပြန်လဲရတာရှိတယ်သူရဲ့ strength ကိုတခြားတိုင်းရတယ်ပြရတယ်ရှိပါတယ
်ဆိုတော့အောက်ခံမြေလွှာကိုထိပြီးတဲ့အခါမှာလမ်းတစ်ခုဖောက်ပြီးဆိုတာဒီလမ်းအတွက်ပေါ့နော်ဘာတွေအရေးကြီးပါလဲဒီလမ်းခိုင်ခံ့မှုအတွက်ဘာတွေအရေးကြီးပါလဲပြောပြပေးပ
ါခိုင်ခံ့မှုဆိုတော့ကျွန်တော်တို့အဓိကတော့အောက်ကဒီမွေးစားဝင်တာပေါ့လေအောက်ခြေက swine ကိုလည်းပဲကိုလိုဂျင်နဲ့ဒီ swine ကိုခြေကိုလိုဂျင်နဲ့ swine ဆိုတာကျွန်တော်များစွာဖြစ်ရတော့ဒီ cellular swine တွေပေါ့လေအဲ့ cellular swine ဆိုလို့ရှိရင်ကျွန်တော်တို့ဒါတွေထုထုတ်ဖြစ်ပါတယ် cellular swine ရှော့မြေပေါ့ရှော့မြေပြောစားတွေကိုတော့ကျွန်တော်တို့ကတက်နိုင်တော့ဒီကောင်တွေဖယ်ထုတ်ပြီးတဲ့အခါမှာဆိုတော့ cellular ဖြစ်တဲ့ swine ကိုပို့ပြီး swine တောင်းနေမှုရပြီလို့ရှိရင်ကျွန်တော်ခေါ်လာတော့ bearing capacity ပေါ့ပါလေဒိုင်းနဲ့ bearing capacity ရပြီလို့ရှိရင်အဲ့ဒီအခါမှာပရာဇုအောက်ခံမြေသားကိုကျွန်တော် separate ခေါ်တာပါလေအဲ separate ကိုပရာဇုကျွန်တော် roller နဲ့နင်းပြီးတော့ down in အောင်လုပ်ရတယ်ကျွန်တော် swine ရဲ့ဒီ aggregate ဒီ site တွေပေါ့လေတဲမြေ site ရှိတယ်တဲတဲ့နှုတ်သွားတဲ့ site ရှိတယ်နောက်ကြောက်ရက်ခဲ site တွေရှိတယ်အဲလူကျင်တဲ့ site ရတဲ့အခါခြေဖြန့်ဖြန့်ပြီးတော့ကျွန်တော် roller နဲ့ချိန်ရပါတယ် separate ပြီးလို့ရှိရင်အဲပုံမှာ sub base ဆိုတာကကြောက်ရက်ခဲနဲ့တဲနဲ့ရောထားတဲ့လူကျင်တဲ့ aggregation ပေါင်းစုံပါတဲ့ဟာပေါ့လေအဲ့လိုလုပ်လို့ရှိရင် compact အကောင်းဆုံးရတယ်လမ်းရဲ့ strength နဲ့ပြောပြတော့တောင်းနေလို့ရှိတယ်နောက်ချက်ကတော့ moisture ကိုလုံအောင်လုပ်ရေကိုလုံအောင်လုပ်တာဆိုအဲ့လို substrate ပေါ်နေပြောထပ်ပြီးတော့တင်ရပါတယ်အခုတော့တော့ flexible ဟိုအတူပြင်ပြောပြောနေပါဒီအဲ့ပုံမှာ asphalt concrete ကျွန်တော်ပေါ်လောင်းရပါတယ်ကတ္တရာနဲ့ဒီကြောက်ခဲတွေနဲ့ရောပြီးတော့ငွေထက်တာပေါ့လေအဲ့ asphalt concrete လို့ခေါ်ပါတယ်အခုတော့ကမ္ဘာမှာဒါအုပ်အများဆုံးမသုံးပါတယ်ဆိုတော့ပြောတယ် asphalt concrete ပမာ base ကိုကျွန်တော်6လက်မောင်းအလုပ်တင်လိုက်ရပါတယ်ဒီ asphalt concrete ထဲမှာဆက်ကအကြီးပေါ့လေဒီ3လက်မနေပြီးတော့ဒါဒီ4လက်မလောက်ကြီးအောင်ပေါ့လေ asphalt အကြီးလက်ပါပါတယ်
ဒီအမေရိကန်နိုင်ငံမှာဘာတွေဘလို့လမ်းတွေဘလို့ပြင်လဲဆိုတော့လမ်းအင်ဂျင်နီယာတယောက်အနေနဲ့နည်းနည်းပြောပြပေးပါ
ဒီလမ်းတွေပြင်တာကတော့ဒီမှာတော့လမ်းတွေကတက်တန်းကုန်သွားတယ်ဆိုတော့ရှိကတ္တရာလမ်းမလို့ asphalt ဒီလမ်းပြတက်တန်းကများသောအားဖြင့်တော့15နှစ်နဲ့အနည်း20ကြာလောက်မှရှိပါတယ်တက်တန်းကုန်နေဆိုတော့ကတ္တရာလမ်းပေါ်မှာဒီအက်ကွဲကုန်တာ crocodile crab လို့ခေါ်တဲ့ပုံစံနဲ့ block ပေါ်လीကတ္တရာတွေကွဲကုန်တဲ့ပုံစံရှိဒါဆိုရင်လမ်းရဲ့တက်တန်းကုန်ပါတယ်အဲ့မျိုးဆိုဒီလမ်းတလမ်းလုံးကိုကျွန်တော်တို့ကအကုန်လုံး stripping လုပ်လိုက်တယ်။နောက် milling လုပ်လိုက်တယ်။နောက်ဘဝနေ export ပြန်ပြီးတော့အစ်စ်ပြန်ခင်းတယ်ပေါ့။ပုံမှန်လမ်းကိုတက်တန်းကုန်တမ်းပြင်နေတာပေါ့။နောက်တော့ဖြစ်ရတော့မြို့တွေထဲမှာဒီလမ်းမှာ pothole တွေဆိုတာရှိတယ်။ pothole ဆိုတာနေရာလိုက် localize ဖြစ်တဲ့နေရာမှာအောက်ခြေကနေပြီးတော့မြေပြော့ပြီးတော့ကျွန်ကျသွားလို့ဖြစ်တာလည်းဖြစ်တယ်။အချို့ကြလည်းပဲကတ္တရာကနှစ်ထပ်သုံးထပ်မှာနောက်တစ်ခုအစ်စ်ပြန်ခင်းတဲ့အချိန်တုန်းကအဲ့မှာဒီဘိုင်းနီးအတိမကောင်းလို့အဲ့ကွာကြပြီးတော့ဒီအက်ကွဲနေရာတွေပေါက်ထွက်သွားမျိုးလည်းရှိတယ်ဆိုတော့အဲ့ဒါမျိုးကြတော့ asphalt concrete ကိုပြန်ပိတ်ပြီးတော့ပိုးအနေ body roller နဲ့ပြန်ဖြည့်လိုက်တာမျိုးရှိပါတယ်ဒါတော့ယာယီပေါ့လေအဲ့ဒါမျိုးဒီပြင်ဆင်တဲ့သဘော
လမ်းကိုဒါမျိုးဖြင်းပြီးသွားပြီဆိုရင်ဒီလမ်းတလမ်းထိမ့်သိမ့်မှုတွေဘာတွေလောက်ရပါလဲ
အဓိကတော့လမ်းကြကြခံအောင်လို့ကတော့စိုးစားဆော့ဆော့တော့ပြေးစီလဲတောင်းတောင်းတင်းနေရှိတယ်ဆိုရင်ရေအောက်ထဲကိုစိမ့်ဝင်မှုလမ်းထဲကိုရေတိုက်စားမှုဒါအဓိကပါပဲ။အဲဒီကိုကြည့်လိုက်မှရှင် resident engineer ပေါ့လေ။တာဝန်ရှိတဲ့ဘုရားကအနေနဲ့သူကြည့်နေရပါလေ။ဘာပြီမှာတော့ကျင်းတော့လမ်းဘိုးခေါ်တာပေါ့လေ။လမ်းဘိုးသူတတ်မှတ်တဲ့နေရာသူပိုင်တဲ့နေရာကိုကျင်းကစောင့်ကြည့်နေရပါလေ
။လမ်း engineer ဦးဝင်းဖေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်။